ပြီးခဲ့တဲ့သတင်းပတ်က African American မျိုးသား George Floyd ရဲဖမ်းထားခြင်းတည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီး American နိုင်ငံတလွှားမြို့ကြီးအတော်များများမှာဆန္ဒပြကန့်ကွက်မှုတွေဆက်ပြီးရှိနေချိန်မှာပဲ Africa Data ရင်းခေါင်းဆောင်တွေနဲ့တာဝန်ခံအရာရှိတွေကစိုးရင်စိတ်ပူကြောင်းပြောဆိုခဲ့ကြပါတယ်ဂါနာသမ္မတနာနာအကူဖိုအက်ဒိုကအခုလို27ရာစုမှာဒီမိုကရေစီနိုင်ငံကြီးတနိုင်ငံဖြစ်တဲ့ American ပြည်ထောင်စုမှာခွဲခြားဆက်ဆံမှုဆိုင်ရာပြဿနာတွေဆက်ပြီးပေါ်ပေါက်နေတာဟာမဖြစ်သင့်ဘူးလို့ကြေညာချက်ထုတ်ပြန်ဝေဖန်လိုက်ပါတယ်။ကန်ယာနိုင်ငံကအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းရေလာအိုဒင်းကာကလည်း American နိုင်ငံမှာလူသားအလုံးအတွက်တရားမျှတမှုနဲ့လွတ်လပ်မှုရှိဖို့ဆုတောင်းကြောင်းပြောပါတယ်။ Floyd ကိုဖမ်းဆီးခဲ့တဲ့ရဲကိုတတိယအဆင့်လူသက်မှုနဲ့လူသေးစေမှုတွေနဲ့ဖန်ဆင်းပြီးနောက်မှာပဲအာဖရိကတိုက်ကနိုင်ငံတွေဖြစ်တဲ့ကင်ညာ၊ယူဂန်ဒါ၊တန်ဇေးနီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေမှာရှိတဲ့အမေရိကန်တန်ယုံတွေက Floyd တေဆုံးမှုနဲ့ပတ်သက်ပြီးစိတ်ပူကြောင်းကြေညာချက်တွေရှာရှာပါပါထုတ်ပြန်ကြပြီးဒီတေဆုံးမှုအတွက်တာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်တောင်းဆိုခဲ့ကြပါတယ်။